โอเคอุตินเมียนเค้าเนี่ยดิกะนี้จ้าออกเดดิ69เนี่ยเหมี่ยวอาซานีนี่คันนาบ่เลยชิ้นผ่าดาเนี่ยปะเสร็จพี่รออุตินเมียนโนแลดิบ่ดิอาซานีวินมีซาซุวินนี่อนเนี่ยตั้วบี้ตะแค่เลยแล้วตีอ่ะเลยเค้าเนี่ยสอดินี่คันนาเนี่ยปะเสร็จพี่รอเนเนเลยเปาะปะไปบ่าวเค้า
เนี่ยนิสัยมาเว้ยเค้าเราอาซานีนี่สู้เราตั้วพี่รออ่ะเราอาซานีเบิบันมาตั้วพี่รอเราตั้งบ้างกูชะอ่ะบ่เลยเราจะนิสัยรู้บ่าเลยเค้าดินี่ก็เลยဥစ္စာပေါ့လေ88နောက်ပိုင်းမှာတော့ဟိုကျွန်တော်နေရီထူးရတာလေးပေါ့လေရှိတာပေါ့လေ
အခုအပေါ်တာအစိုးရအသစ်တက်လာပြီးတဲ့အချိန်မှာပထမဆုံးလုပ်တဲ့ဘာသာနည်းအခမ်းအနားမှာပေါ့လေခုနပြောတဲ့ထူးခြားချက်ဆိုတဲ့အပိုင်းရလေအရင်အရင်နှစ်တည်းနဲ့ပေါ့လေနှိုင်းရှင်ပြီးတော့နည်းနည်းပြောပြပေးပါလားခင်ဗျာ
1958ကစားရတာပေါ့လေတမန်ကြီးမောင်ဝင်းမောင်ကိုယ်တိုင်ချတာပေါ့လေအဇန်နီဘေးမှာလာပြီးတော့သူ့အရင်ကပထမတွေတုန်းကတော့အဇန်နီဂုံးတော့မလာဘူးပေါ့လေဒါပေမဲ့တို့ကတို့လုံးချက်ရှိတာစွန်ကြီးရရှိတာအလန်တဝက်ချတာဆက်ပြီးတော့ဒါတွေကသူလုတော့ပေါ့လေဒါပေမဲ့1958သမနာကြီးမန်းဝင်းမောင်လက်ထက်ကစပြီးတော့ကျွန်တော်အာဇာနီဘုံမှာမိသားစုတွေနဲ့တူတူပိုင်ဝင်ချပိုင်ဝင်ချပြီးတော့သူကကျွန်တော်တို့မိသားစုတွေနဲ့ဟိုသူကပြင်ပေါ့လေအဲ့ဒီနေ့မှာမတ်တရအနေနဲ့ကျွန်တော်တို့သင်းဝန်းနဲ့ခေါ်ရဲဒီဘက်ရထားနဲ့ခေါ်ရဲဆက်ပြီးပေါ့လေဒါလေးတွေဖြစ်လာတာပေါ့လေအဲ့တော့ဒီခါ1962ကျတော့ပြင်ကဦးနေဝင်းကျွန်တော်တို့အာနာသိပြီးတဲ့ခါကျတော့တော်လည်းကောင်းစီအဝိထအနေနဲ့အဲသူကလည်းအာရဏီကုမာပဲခုနှစ်အစဉ်လာတိုင်းမဲ့လာလုပ်ပါတယ်အဲတော့ကျွန်တော်တို့ရဲ့ဤသားသူတွေလည်းရင်းနှီးသူစကားပြောပါတယ်အဲနောက်ပိုင်းမှာ3နှစ်လောက်လည်းပြီးတော့သူ့ရဲ့လူညုံရေးကိစ္စရယ်เนาะအရင်ဖြစ်လာတဲ့ခါကျတော့သူကမလာတော့ပဲနဲ့ဒါပေမဲ့သူ့ရဲ့ကိုစားဆိုပြီးတော့ဒီကဘုရုပ်အောင်ကြီးကနေပြီးတော့ပတ်ငွေချတာလေးကျွန်တော်ရှိပါတယ်နောက်အဲ့ကနေပေါ်လာလိုက်တဲ့ခါကျတော့ကျွန်တော်တို့1988နောက်ပိုင်းကျတော့ဒီဥစ္စာစံလာကြီးကပြတ်သွားပြီးတော့ကဟိုကျော်တို့လေအာဇနီကုန်းမှာဟိုရင်အတူတူပေါ့လေဒီနိုင်ငံတော်ခန်းနာနဲ့မလို့ရတော့ပဲねကျွန်တော်ဈေးရမှာပဲနေပြီးတော့ကျွန်တော်တူးစီပေါ့လေအတင်းကနေပို့တော့အောင်ဆန်းစုကြည်အဲကိုရင်ကလည်းအဲကားပေါ်ကားနဲ့သွားပြီးတော့တူးစီပဲလို့ရတော့တယ်ခုနကနိုင်ငံတော်ဟိုရင်အနေနဲ့မဟုတ်တော့ပါဘူးခင်ဗျာမနေ့ကတော့မှကျွန်တော်တော့အောင်ဆန်းစီနဲ့စကားဆက်မျိုးသူကပြောနေတော့မှသူကပြောသေးတယ်ဟုတ်တယ်ကျမအဲဒီကလည်းဟိုရင်မှာဘောရကားပေါ်မှာထိန်းတော့တယ်ကျမလည်းမစင်းတော့ဘူးတဲ့အော်ကျွန်မမိရာဒူးနာတော့မှမစင်းလို့ပဲကျွန်မမစင်းတော့ဘူးလေဆိုတော့သူကကျွန်တော်လည်းလို့ပြောပါလေခင်ဗျာအဲ့မှာထူးခြားဆုံးကတော့ဗာလဲဆိုလို့ရှိရင်ဒီနေ့ဟိုကျွန်တော်ကာဝေးဥစည်းချုပ်ဘုရုံမူကြီးမင်းအောင်လှိုင်သူကကိုယ်တိုင်လာပြီးတော့ကရောင်းဘတ်ငွေလာချတာပေါ့လေကျွန်တော်ဒီဒုတိယမြောက်ကာဝေးဥစည်းချုပ်ဘတ်ငွေချရင်းဖြစ်ပါတယ်ပထမဆုံးကာဝေးဥစည်းချုပ်ကတော့ခုနကကျွန်တော်တင်ပြတဲ့ဘုရုံကြီးနေဝင်ဖြစ်ပါတယ်
โอเคဘူဂျုံမူကြီးမင်းအောင်နိုင်အနေနဲ့ပေါ့လေဒီအာဇာနီမိသားစုဝင်တွေနဲ့ရောဒီစကားပြောတာတို့တွေ့ဆုံတာတို့ရောရှိပါသေးလားခင်ဗျအ
ဲသူလာပြီးတော့ရင်းနှီးနေပါပဲအဲဘူဂျုံမူကြီးမင်းအောင်နိုင်ကလည်းကျွန်တော်တို့ဟိုပြောစားရင်းနှီးပေါ့ရင်းနှီးစကားပြောတယ်ကျွန်တော်လည်းပြန်တယ်သူပြောပြတာပေါ့လေကျွန်တော်တို့ခုနကလည်းပဲကျွန်တော်ဝင်လာတယ်ဘူဂျုံမူကြီးနေဒုတိယအမြောက်ဖြစ်ခွင့်ကျော်ပြောတဲ့အစီခံတဲ့ပေါ့လေကျွန်တော်သူပြောပြလိုက်ပါတယ်ကျွန်တော်သူလည်းဝင်လာပါတယ်နောက်သူကပြောတယ်ဟိုတက်မတော်နဲ့ပတ်သက်တာဆိုလို့ရှိရင်ဘာဖြစ်ဖြစ်အခုကြီးလို့လို့ရှိရင်ကျွန်တော်တို့ပြောပါဆိုပြီးတော့လေသူအဲ့လိုပြောပါပါတယ်ဒါတော့ကျွန်တော်တို့ဒီနေ့ကျွန်တော်ထူးခြားချက်ပေါ့လေ
ဟုတ်ကဲ့ဟုတ်ကဲ့တိုက်ဆိုင်ဆိုင်ပေါ့လေဒီနေ့ထူးခြားချက်တခုအနေနဲ့ပြောလို့ရတာအခုပေါ့ဒီလူမှုရေးကွန်ရက်စာမျက်နှာတွေမှာပေါ့လေ Facebook တွေပေါ်မှာပေါ့တချို့ရေးနေကြတာအာဇာနည်ကောင်းဆောင်ကြီး6ဦးရှိတဲ့နေ့မှာအာဇာနည်ကောင်းဆောင်ကြီး9ဦးပဲဆိုပြီးတော့တချို့ကလည်းပြောနေတယ်ပေါ့လေဒီပြောဆိုချက်တွေနဲ့ပတ်သက်လို့ရောဦးတင်မြင့်တို့အနေနဲ့ပေါ့လေဘယ်လိုများယူဆမိပါလဲခင်ဗျအ
ဲ့အဲ့ဒီကတော့အဲ့ကျွန်တော် Facebook တော့ဝင်လင်းပြောရင်တော့ကျွန်တော်မဖတ်ပါဘူး။နောက်တော့ဒီဥစ္စာကိုလည်းကျွန်တော်တို့ပြန်ပြောလဲလေ။ဟိုဘာမှပြန်မပြောချင်ပါဘူးပေါ့လေ။ဟိုတချို့ကတော့လည်းဘာသာရေးကြောင့်ပြောတာရှိတယ်။တချို့ကကြတော့လည်းဒီဥစ္စာဝင်းကြီးမို့လို့ဟလာအဲ့ဒီအဲ့ဒီနှစ်ယောက်ကအဲ့ဒီကောင်းပေါ့အာဇာနီတဲ့ဟိုမထည့်သိမ်းမှုဒါတွေကတော့သူတို့ရဲ့ဟိုနည်းပေါ့လေသိသိနဲ့ကျွန်တော်ဟိုထင်မြင်ချက်တွေပါ။အဲ့သူတို့ကတော့ရေးကြတာပေါ့လေ။ဒါတော့သူတို့ကတော့ပြတ်တော့ဒီလိုမတော်ပါဘူးလေ။အဲ့သူတို့ရဲ့အတိတ်နဲ့ကိုသူတို့မသိတဲ့လူတွေရေးကြတာပါ။ဒါပေမဲ့ဟိုတိုင်းပြည်ဒီပြည်လုံးတကမ္ဘာလုံးကနေပြီးတော့ဟိုသိနေတဲ့ကိစ္စကိုဟလာကျွန်တော်တို့ဒီမိသားစုအနေနဲ့တော့ဘာမှတုံ့ပြန်မှုမရှိပါဘူး။အဲ့လိုပဲကျွန်တော်ထားလိုက်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ဆိုတော့အခုပေါ့လေဒီနေ့အခုကြောက်တယ်69နှစ်မြောက်အာဇာနီနေ့မှာပေါ့လေ။အာဇာနီခေါင်းဆောင်ကြီးရဲ့ပေါ့သားသမီးတွေအနေနဲ့ပေါ့လေ။နိုင်ငံရဲ့ရှေ့ရေးနဲ့ပတ်သက်ပြီးတော့ဘယ်လိုများသုံးသပ်မိပါလဲခင်ဗျာ
။ဆိုတော့နိုင်ငံရှေ့ကကျွန်တော်တို့ကသုံးသပ်မိတာပေါ့လေ။ပြည်သူတစ်ခေတ်ကနေပြီးတော့တင်မြှောက်လိုက်တဲ့ဒေါ်ဆန်းစုကြည်ခေါင်းဆောင်နဲ့ဟိုကျွန်တော်တို့ NLD အစိုးရတက်လာပြီဆိုတက်လာတဲ့ခါကျတော့လို့ရှိရင်သူ့အနေနဲ့အတိုင်းပြီးကောင်းအောင်လုပ်မှဆိုတော့သိကြတယ်ဒါကြောင့်လဲပြည်သူလူထုကနေတခဲနဲ့ထောက်ခံပြီးတော့ကျွန်တော်မဲပေးလိုက်တာပေါ့လေ နောက်တော့သူ့အနေနဲ့ကလည်းတော့စိုင်းသူနေကသူကရင်းဖြစ်ပါတယ်ခင်သူလုံးမဲ့တစ်ခုလုံးမဲ့ဆိုရင်သူကဖြစ်အောင်လုပ်တတ်တယ်ဟိုအချင်းလေးရှိတဲ့ခါကျတော့သူ့အနေနဲ့အထူးသဖြင့်ကတော့နံပါတ်1ဦးစားပေးသူလုံးမဲ့ညဉ့်ညမ်းရေးဒါကတော့ကျွန်တော်ထင်တယ်ဖြစ်အောင်ကိုသူလုပ်ပါလိမ့်မယ်ထင်တယ်သူနဲ့စကားပြောတဲ့ခါကျတော့လေသူ့အနေနဲ့ကဒီဥစ္စာကိုတော်တော်လေးပဲစိတ်ထဲမှာရှိနေတဲ့ပုံစံမျိုးရပါတယ်ကျွန်တော်မိသားစုနဲ့ပြောတဲ့ခါမှာနယူထူထူနဲ့ပေါ့လေခါနဲ့နှစ်စင်လို့ပါပဲဟိုသူကအားပေးတာလို့ပါလို့ရှိပါတယ်ဆိုတော့ကျွန်တော်ကလည်းသူ့ကိုပြောပါတယ်ဟိုကျမကြီးတော့ကြီးဆိုင်ပါဘာလို့ဆိုတော့သူကျမမှာသူလုပ်ချင်တာတွေကိုဖြစ်မယ်ဆိုတာလေးတော့ကျွန်တော်ပြောလိုက်ပါတယ်ခင
်ဗျ။ဟုတ်ကဲ့။ကျေးဇူးပဲနော်အကေအခုလို့ရှင်းပြကျေးဇူးများတင်ပါတယ်ခင်ဗျ။
ရပါတယ်အဲ့ဒီတိုင်းပါကျွန်တော် RF ကကျွန်တော်နေ့စဉ်နားထောင်နေတဲ့ရေဒီယိုပါ
။ဟုတ်ကဲ့ခင်ဗျာ။